င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ30ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုဒိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါကျွန်မတင်ကြီးထိုက်ပါရှင်ယူကရိန်းမှာတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခါရီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပါတယ်။အစ္စရေးနဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရပြီလို့ပါလက်စတိုင်းဘက်ကဒီကနေ့ပြောဆိုထားပြီးတဲ့နောက်အစ္စရေးနဲ့ဂါဇာနယ်စပ်မှာတိုက်ပွဲတွေဆဲသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်ကြန့်ရောက်သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်ရှင်။ကောင်းပါပါရှင်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရင်ကြာကောင်းနေတော့မယ်ဆိုတဲ့အမေရိကန်အစိုးရရဲ့နောက်ဆုံးအစီရင်ခံစာအပေါ်မြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ။
ဆိုင်နေဒီနဲ့ဆလေးဒီနေပြီးတော့ကောင်းပြီပေါ့ဆက်ထားဦးမှာဒီနေကြီးတစ်ခုနဲ့မြေနယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကြက်သွားတယ်အကဘာပေါ်ဆမမမရှိတဲ့ရန်ကုန်မြို့
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆောင်ဝင်းပြောတော်ရာကိုနောက်ပိုင်းမှာအပြည့်ဆုံးတင်ပြပါမယ်ဒါအပြင်ဘာသာရေးလွတ်လပ်ခွင့်အချင်းနဲ့ပို့ပြီးတော့တိုးတက်လာအောင်မဟာမိတ်နိုင်ငံကဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးဘက်ကိုဝါရှင်တန်မှာကျင်းပပြီးသွားမယ်တဲ့နဲ့မွန်ပြည်နယ်စစ်မှုဝန်ကြီးရာထူးကနှုတ်ထွက်တဲ့သတင်းအသေးစိတ်ကိုလည်းမကြခင်ကြားကြမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင
်။နိုင်ငံရေးအရာချင်းချောင်နှောက်ယှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားရဲ့လက်ချက်ဖြစ်အပြစ်ဖို့ခဲ့တာပါ။အစားအသောက်ဝယ်ပြီးပြန်လာကိယက်မြို့တော်ကတူနီထန်ယာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လုံဖော်ကင်ဘက်တွေအံ့အားသင့်ခဲ့ကြသလိုယူကရိန်းအရှေ့ပိုင်းမှာခွက်ထွက်ရေးအတွက်တော်လှန်ပုန်ကန်မှုတွေကိုအားပေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ့်ပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာနောက်ထပ်တင်းမာစရာတစ်ခုလည်းဖြစ်ခဲ့ရတာပါ။ရုရှားသတင်းတောက်ဟာတူလုံနေတဲ့အလို့ကြောင့်အသက်ခံရတာဖြစ်နိုင်ကြောင်းလဲမနေ့နှောင်းပိုင်းရုပ်မြင်သံကြားထုတ်လွှင့်ချက်မှာရဲတပ်ဖွဲ့အကြီးအကဲအန်ဒရီခရစ်ချန်ကိုကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။တည်ဆုံးသူသတင်းတောက်ရဲ့ယူသားမှုနဲ့ခိုင်မာတဲ့ယက်တီချက်အပေါ်ရုရှားအာဏာရှင်ရဲ့ရန်တရားကခွင့်လွှတ်နိုင်ပုံမရဘူးလို့လဲအသက်ခံရတဲ့သတင်းထွက်ပေါ်လာပြီးနိုင်ပိုင်းအကြံပါပဲယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမီယာဟာရိုင်းစ်မန်က Facebook ကနေပြောဆိုခဲ့ပါတယ်။ရုရှားဆိုရရဲ့စုံစမ်းစစ်ဆေးရေးကော်မတီကတော့တပ်ဖြတ်ခံရမှုအတွက်တရားစုံစမ်းနေကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကလည်းယူကရိန်းအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးမှုတွေအစွမ်းကုန်ချက်ချင်းလုပ်ဖို့ကြေညာချက်ထုတ်တောင်းဆိုခဲ့တယ်လို့သက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။
ဒီကျင်းနိုင်ငံရဲ့ချောင်းဝင်ဆက်ဆံမှုရဣဇွေးနယ်ပြစ်ခတ်ရစရေးသဘောတူညီချက်ရရှိရကြောင်းပါလက်စတိုင်းတွေကပြောဆိုလိုက်တဲ့ဒီနေ့မှာပဲဣဇွေးနယ်ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခတ်မှုတွေလည်းရောကျသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်လို့ဣဇွေးတာဝန်ရှိသူတွေဘက်ကတော့အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြွရရင်လည်းနဲ့ချီဒုံးချီရင်ပြစ်ခတ်မှုရရင်ဣဇွေးဘက်ကတုံ့ပြန်တိုက်ခတ်မှုရမယ်ကြောင်းဣဇွေးစစ်တပ်ကပြောဆိုထားပါတယ်။ပါလက်စတိုင်းဘက်ကပြစ်ခတ်တဲ့ဒုံးကျည်တွေကိုတော့အစ္စရေးဘက်ကအိုင်ရွန်ဒုံးဒုံးရံကာဝေးစစ်နဲ့ကြားဖြတ်ဟန်ထားခဲ့ပြီးဂါဇာကမ်းမြောင်ဒေသကဟားမတ်စ်ပြည်မတ်တွေကိုညဘက်မှာအစ္စရေးဘက်ကတိုက်လေရင်တွေရိုက်ရင်တွေတုံးပြီးလေကြောင်းကနေထပ်မံတိုက်ခတ်ခဲ့တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောဆိုထားတာပါ။ဒုံးကျည်နဲ့လက်နက်ထုတ်လို့ရေးစခန်းတွေရှိရနေရာတွေစစ်တပ်အဆောက်အဝင်းတွေနဲ့လက်ချင်အဆောက်အဝင်းတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခတ်ခဲ့ကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့တွေကပြောဆိုထားပါတယ်။ဂါဇာကမ်းမြောင်ဒေသကလူလူတွေအကျိုးမရှိစေမယ့်လုပ်ရမျိုးကိုဟားမတ်စ်အကြမ်းဖက်ကပြန်လုပ်လာတဲ့အကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့ကပြောဆိုထားပါတယ်။ UNSCO တခြားအကြမ်းဖက်ရုံးဝန်ဆောင်ခတ်မှုတွေမောင်းမြင်ဖြစ်ခဲ့ပြီးနောက်မှာအခုကမှာတော့အစ္စရေးလူလူပေါ်ခြေခြေပြန့်တက်ခတ်နေအောင်ဆောင်ရွက်လာတဲ့အကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ကနှစ်ဖက်ကြားပြန်လည်လည်နဲ့ကြီးရည်နဲ့ပြစ်ခတ်လေကြောင်းကနေတက်ခတ်မှုတွေပြစ်ခတ်ပြီးတက်ခတ်မှုဟာဆိုရင်2014ခုနှစ်ရင်90ကျတက်ပွဲနောက်ပိုင်းမှာအကြီးမားဆုံးတက်ခတ်မှုလည်းဖြစ်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပြည်ထရေးဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်ရဲတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ရပါတယ်။ဝန်ကြီးရုံးအဆောက်အဝင်အပြင်ကလုံခြုံရေးစစ်ဆေးရေးဂိတ်မှာကာဘုံဖောက်ခွဲပြီးစတင်တိုက်ခိုက်တာပါ။လက်နက်ကင်တိုက်ခိုက်ရေးသမားအဖွဲ့ကအဆောင်ဂိတ်ကိုဖျက်ကျော်ဝင်ရောက်ပြီးအဆောက်အုံဝင်းအတွင်ကိုဝင်ရောက်တိုက်ခိုက်တာမှာလုံခြုံရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်လူ9ဦးဒဏ်ရာရတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာချစ်ဒါနစ်ကပြောပါတယ်။ ဒီကနေ့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အမေရိကန်ထောက်ပံ့ထားတဲ့အာဖဂန်အစိုးရအပေါ်တာလီဘန်တို့ရဲ့ຫນွေဥရသည့်ထိုးစစ်တွေမှာမြို့တော်ကာဘူးကိုတိုးမြှင့်တိုက်ခိုက်ဖို့တာလီဘန်တို့ဘက်ကအခိုင်အမာပြောဆိုထားတာဖြစ်ပါတယ်
။ဒီမနက်ငယ်ပါဝင်ကဘာတဝမ်းမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်အခြေအနေတွေနှိမ့်ချနေတာကိုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အတူအစီရင်ခံစာတဲ့မနေ့ကထုတ်ပြန်ရမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးထောင်မှုကြီးဆန်ဘရောင်းဘတ်ကပြောဆိုခဲ့ပါ။နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစီရင်ခံစာအစ်မှာတော့ကဘာတဝမ်းဘာသာရေးဝန်ကြီးမှုတွေပေါ်ပြင်းထန်မှုတွေနဲ့ကိုယ်ခွေသူတွေပေါ်ပြင်းပြင်းထန်ထန်ပြင်းထန်မှုတွေရှိတဲ့အကြောင်းဖော်ပြထားပါတယ်။ရှီလာဆန်နီနဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းတို့ထိပ်သီးထိပ်ဆုံပွဲကျင်းပနိုင်မှုကြိုးပမ်းနေချိန်မှာပဲကွန်မြူနီမြောက်ကိုရီးယားမှာကိုယ်ဝယ်ယုံကြည်သူတွေပေါ်ဖိနှိပ်မှုတွေကိုလည်းအလေးပေးဖော်ပြခဲ့တာပါ။တပြတ်မှုညှဉ်းပန်းနှိပ်စက်မှုရိုင်းနှက်မှုဖမ်းဆီးမှုစတဲ့ဖိနှိပ်မှုပုံစံမျိုးစုံကိုဆက်လက်ကျင့်သုံးနေစေဖြစ်ကြောင်းလည်းအခေခံစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားမှာခမန်းချီနိုင်ငံရေးကျင်းသား8000ကနေ3000လောက်ရှိတဲ့ထဲကတချို့ဟာဘာသာရေးယုံကြည်မှုကြောင့်ဖမ်းဆီးခံရတာဖြစ်ပြီးစိုးရတဲ့အခြေအနေတွေနဲ့လူသူလမ်းဝေးရဲ့လုံချန်းစကန်ဒီမှာဖမ်းဆီးခံထားရကြောင်းလည်းပြောဆိုထားတာပါ။မြန်မာနိုင်ငံဒီခိုင်ပြည်နယ်ကမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကလည်းဘာသာရေးရာရှင်းလင်းဖိရှားရောက်တဲ့အကြောင်းထူးထောင်မကြီးဘရောင်းဘတ်ကပြောဆိုခဲ့ပါတယ်။အခြေအနေကပိုဆိုးလာနေတဲ့အတွက်နိုင်ငံတကာတိုင်ဝမ်ကဝန်ဝင်ဖြည့်ရှင်းမှုလိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ဂျီးရီးယား၊တရုတ်၊အီရန်၊ရုရှားစတဲ့နိုင်ငံတွေကလူကိုဘာသာရေးလွတ်လပ်ခွင့်နှိမ့်ချတဲ့အခြေအနေတွေကိုလည်းအစီအခံစာတစ်ပါဖော်ပြထားပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တရုတ်ဘက်ကကန့်ကွက်မှုတွေများလာပြီမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောပါတယ်။ဒီလိုခုံမောင်းသွားလာမှုအပေါ်တရုတ်တနိုင်ငံတည်းကသာဆန့်ကျင်ကန့်ကွက်နေတာကိုလည်းကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းတွေပေါ်မှာတရုတ်ဘက်ကစစ်ရေးတည်ဆောက်မှုတွေလုပ်နေတာကိုအမေရိကန်ဘက်ကထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုပ်မဲ့ Rimback နိုင်ငံတကာပင်လယ်ပြင်စစ်ရေးလေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဒီသတင်းပတ်အတွင်းစင်ကာပူမှာချင်းပါမယ်အာရှဒေသကကာကွယ်ရေးဆိုင်ရာအခြေအခဲတွေနဲ့တခြားခေါင်းဆောင်တွေရဲ့နှစ်ပတ်လည်တွေ့ဆုံမှု Shangri-La Dialogue ဆွေးနွေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်တယောက်တမှာလဲတောင်တရုတ်ပင်လယ်ပြင်အရေးကိုအဓိကဦးစားပေးလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။မလေးရှားနိုင်ငံမှာကျွေးမီရှက်ချက်နိုင်ရေးရွေးပြီးတရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ခဲ့နေတဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကြမဲ့အခြေခံဆောက်အုပ်လုပ်ငန်းတွေကိုပြန်လည်ညှိနှိုင်းမှုဝန်ကြီးချုပ်တင်မာတီယာမော်မက်ကကြိုးပမ်းနေပါတယ်။မလေးရှားနိုင်ငံမှာပြည်ပကတရက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေနဲ့အမေရိကန်၊ဂျပန်၊စင်ကာပူနိုင်ငံတွေကိုကျော်လွန်ပြီးတရုတ်နိုင်ငံကဒေါ်လာ 3.38 ဘီလီယံနဲ့ဦးဆောင်နေတာပါ။အဓိကကျတဲ့အခြေခံဆောက်အုပ်စီမံကိန်းတွေကိုတော့ဝန်ကြီးချုပ်ဟောနာဂျီရာဇက်ဆိုရလက်ထက်မှာသဘောတူထားတာဖြစ်ပါတယ်။အဓိကသဘောတူညီချက်တစ်ခုဖြစ်တဲ့ဒေါ်လာ 14 ဘီလီယံကုန်ချမဲ့အရှိတ်ဘက်ကံယူတဲ့ရထန်းလမ်းကြောင်းအပြင်ကုန်ထုတ်လုပ်ငန်းတွေ၊အင်ချင်ပြေလုပ်ငန်းတွေနဲ့အစိုးရငွေချေးဆိုင်ရုပ်တွေမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတာပါ။ကျွန်းနိုင်ငံရဲ့အကျိုးရများလုံးတဲ့ပေါ်ဆွေးမှုတွေဟာပြီးခဲ့တဲ့မလေးရှားရွေးကောက်ပွဲမှာအရေးပါတဲ့ကိစ္စတစ်ခုလည်းဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံကစ်တစ်ပိုးလမ်းမရဲ့ဒဇယ်ပိုင်းဖြစ်တောင်တရုတ်ပင်လယ်နဲ့ထိုင်းနိုင်ငံနယ်စပ်ကိုဆက်သွယ်ပြီးမဲ့ကီလိုမီတာ688ရှိလျားတဲ့လမ်းကြောင်းမှာမလေးရှားနိုင်ငံအရှိတ်ကန်ယူရန်ရထားလမ်းစီမံကိန်းဟာအဓိကအစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်။မလေးရှားဆွေးနွေးချက်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမယ်အစီအစဉ်ဟာနိုင်ငံကုန်ထုတ်လုပ်မှုပမာဏရဲ့80ရာခိုင်နှုန်းအထိရှိနေတဲ့ဒေါ်လာ251.3ဘီလီယံကျွေးမီကိုရှော့ချနိုင်မှုဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။
ပြောက်ဆုံးနေတဲ့မလေးရှားလေဆောင်လိုက်ရဲ့ MH370 လေယာဉ်ဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးတဲလွန်စာတစ်တွေတွေ့တာနဲ့ရှာဖွေရေးပြန်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပြောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့အမေရိကန်အခြေစိုက် Ocean Infinity ကုမ္ပဏီကစတူယန်ကီလိုမီတာ13,200ရှာဖွေပြီးတဲ့နောက် ကျွန်တော်တို့ရဲ့ဒီကနေ့ရှင်းပြရမယ့်အကြောင်းအရာကတော့ဝန်ကြီးချုပ်မဟာတရားမိုဟာမက်ကဒီကနေ့ပုံထုံးနေမှာတင်ထောက်တွေကိုပြောပါတယ်။လူပေါင်း200တုံးဆက်ကိုဦးလိုက်ပါသွားတဲ့ဘိုရင်ခွန်တုံးလုံးလေရင်က
ကျွန်တော်ရဲ့လာရွေတွင်အပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူဒါဇင်နဲ့ချီသေဆုံးခဲ့ရတဲ့ဖြစ်ရတွေကြုံရပြီးတော့ဟိမိုနာတောင်တန်းဒေသကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားမှာ2003ခုနှစ်ပြစ်ခတ်ရစရေးသဘောတူညီချက်ကိုလိုက်နာဖို့အိန္ဒိယနဲ့ပါကစ္စတန်တို့ကြားသဘောတူလိုက်ပါတယ်။အထူးဆက်သွယ်ရေးလိုင်းကနေဆွေးနွေးမှုတွေအတွင်းပြည်ခတ်ပြစ်မဲ့အခြေအနေတွေကိုအဆုံးသ
ဟုတ်တယ်ညနေခင်းနောက်ဆုံးတာတရင်တွေကိုမတငေထိုင်တဲ့ကိုအောင်လင်းတို့ကပြောပြပေးခဲ့တာပါရှင်အခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကဘာတဝမ်းဘာသာရေးလို့လက်ခွင့်ဟာအတက်ခိုက်ခံရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့နှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံခြားရေးဌာနကအစိုးရစရာကောင်းတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတဲ့အထက်မှာရုရှား၊အီရန်၊မြောက်ကိုရီးယားနဲ့မြန်မာနိုင်ငံလည်းပါဝင်နေတာပါလာမယ့်ဇူလိုင်လကျရင်တော့ဘာသာရေးလွတ်လပ်ခွင့်အခြေအနေပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်တဲ့အနေနဲ့သဘောထားတူညီတဲ့မဟာမိတ်နိုင်ငံကဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးပွဲကိုဝါရှင်တန်မှာပထမဆုံးအကြိမ်ဖြစ်နေကျင်းပပေးတော့မယ်လို့အမေရိကန်အရာရှိတွေကအင်္ဂါနေ့မှာပြောပါတယ် VOA သတင်းထောက် Nick Ching ပြပို့ထားတဲ့သတင်းလောကိုကိုအောင်ကပြောပြထားပါတယ်
အမေရိကန်နိုင်ငံရဲ့ဌာနကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာမှာကမ္ဘာနိုင်ငံပေါင်း200ကဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်မီးမောင်းထုတ်ပြထားပြီးအခြေအနေအရအလွန်ဆိုးရွားနေတယ်လို့ဆိုပါတယ်အရှိတောင်အရှမှာဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေအရအလွန်ဆိုးရင်စရာကောင်းတဲ့လို့အစည်းအဝေးခန်းစာမှာထောက်ပြထားပြီးသူတို့တွေကခွဲခြားဖိနှိပ်ဆက်ဆံခံရတယ်လို့ပြောပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ဆမ်ဘရောင်းဘက်က
I think it just keeps getting worse.
ကျင်းနေရပူဆူလာလို့ထင်ပါတယ်။ဒါကြောင့်နိုင်ငံဒီမှာလူလူဟာပိုပြီးအုံကြွလာကြတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့အနေအထားကြောင့်စစ်တပ်ကလူသမားကိုလူလူကစန့်ကျင်နေရပါ
။နိုင်ငံသားဝန်ကြီး Mike Pompeo ကလည်းဘာသာရေးလွတ်လပ်ခွင့်ကိုဦးစားပေးပြီးကာကွယ်ဆောက်ရှောက်ပေးသွားဖို့ဟာအမေရိကန်ရဲ့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကပြောပါတယ်။လာမယ့်နေရာဒီမှာတခြားနိုင်ငံသားဝန်ကြီးတွေနဲ့အတူတွေ့ဆုံဆွေးနွေးမယ့်ကိစ္စကိုလည်းသူကအခုလိုပြောပါတယ်။
This ministerial we expect will break.
နိုင်ငံရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးရာကနေအခြေအနေအစ်တစ်ခုပေါ်ပေါက်လာဖို့မျှော်လင့်ပါတယ်။ဆွေးနွေးဖို့တသက်သာမဟုတ်ပဲလက်တွေ့ကျဆောင်ရွက်သွားနိုင်ပါလိမ့်မယ်။ချင်းနေဆက်ဆံမှုတွေကိုတွန်းလှန်ပြီးအားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ပိုရှိလာစေဖို့အခြေခံကြကြဘာတွေလုပ်နိုင်မလဲဆိုတဲ့နည်းလမ်းတွေရှာဖွေသွားဖို့ပါ
နျူကလ িয়ার ဆန္ဒမှုတွေရက်စဲရေးမြောက်ကိုရီးယားနဲ့ဆွေးနွေးနေတဲ့အချိန်ထဲမှာဘာသာရေးအကြောင်းပြုပြီးထောင်နဲ့ချီအချင်းကြခံရသူတွေအကြောင်းလဲအမေရိကန်ဘက်ကထောက်ပြပါရယ်တန်မတ်ဘရောင်းဘက်က
မြောက်ကိုရီးယားမှာအလုပ်ချက်လုပ်ရတဲ့အချင်းစခန်းတွေရှိရဆိုတော့သိထားပါရယ်ပြပောင်းများစွာတော်စိုးစိုးဝါရှိနေကြတာပါ
ရုရှားနဲ့အီရန်နိုင်ငံမှာဘာသာကြားလူနည်းစုတွေအပေါ်ခွဲခြားဖိနှိပ်ဆက်ဆံမှုတွေရှိနေတာကိုလည်းနိုင်ငံသားရေးဌာနတာဝန်ရှိသူတွေကထောက်ပြပါရယ်ဒါပေမဲ့လည်းမကြသေးခင်ကမှအမေရိကန်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့ဗီယက်နမ်အပါအဝင်နိုင်ငံတချို့မှာတော့တိုးတက်မှုတစုံတရာရှိတဲ့အကြောင်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Busby က
They recently passed a law
အကြာသေးခင်ကမှဘာသာရေးနဲ့ကိုယ်ပိုင်ယုံကြည်မှုဆိုင်ရာဥပဒေတရားကိုပြဋ္ဌာန်းခဲ့ပြီးတော့ဒီဥပဒေကိုအကောင့်ထဲဖော်ဖို့အပြင်းထန်ဆောင်ရွက်နေပါတယ်။ဒါ့အပြင်ဒီဥပဒေအကြောင်းနဲ့ဘလို့လိုက်နာကျင့်သုံးမလဲဆိုတာကိုလည်းသူတို့ကရှင်းပြနေပါတယ်။ဒါပေမဲ့လူတူချင်းစီနဲ့ဖျားเจ้าတွေဘာသာရေးဖွဲ့စည်းတွေအနေနဲ့လွတ်လပ်စွာကိုယ်ကိုယ်ခွင့်အပေါ်မှာတားမြစ်ကန့်သတ်ချက်တွေရှိနေသေးတာကိုတော့ကျွန်တော်တို့ကစိုးရိမ်နေသေးပါ
။ဘာသာရေးလွတ်လပ်ခွင့်ကိုအပြေးအမြောက်ပြုတာဟာအကြမ်းဖက်ဝါဒကိုတိုက်ဖက်နေနေတာဖြစ်တယ်လို့ကမ္ဘာတဝန်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်အထောက်အကူဖြစ်စေတယ်လို့လည်းအမေရိကန်ပြည်ထောင်စုကရှုမြင်ထားတာပါခင်ဗျာ။
ကောင်းအောင်တင်ပြသွားတော့ပါရှင်ခုတစ်ဆက်သေးအမေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအခမ်းအနားမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကအစဉ်မြင်အရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်လူခွင့်ရေလှှရှားသူတွေကတော့ဘာသာရေးဆိုင်ရာကတ်တမှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်စောင့်ရှောက်ပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာတွေရှိပါတယ်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစားမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိရလို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဦးရေတိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကအခုလိုတုံ့ပြန်ပါတယ်
။ဆော်ဒီလိုစီရဦးဒီမှာပြဌာန်းထားတဲ့အတိုင်းလက်လက်စွာဘုရားမြေပြုထားကြတာခင်ဗျ။ဘာသာရေးလေးလေးတွေလည်းကျွန်တော်ဝိသေသကုန်ပြီးနေနဲ့တတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။တိုင်းနယ်ပြည်နယ်14ခုနေပြည်တော်ကောင်းစီပေါ်ဟောတာဟုမှာဒီနယ်ကြီးတစ်ခုနဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကြက်ပါတယ်။တကဘာပေါ်မှာမမမရှိတဲ့ရန်ကုန်မြို့နယ်ကောင်းကြီးမှာဘုရားဘာသာပြရုပ်ဖြစ်တဲ့စုလေးပြားရှိတယ်လို့ခရစ်ယာန်ဘာသာပြုရတဲ့ချက်ချောင်းကြီးရှိပါတယ်။ကျွန်တော်အစ္စလမ်ဘာသာပြုရတဲ့ပလီရှိပါတယ်။နောက်ကျွန်တော်တို့ဟိန္ဒူဘုရားကျောင်းရှိရတယ်။ဒါဒီကဘာပေါ်မှာရှိတဲ့ဒီသိနိုင်ငံမှာမရှိတဲ့ကြာရုပ်ဖြစ်ပါတယ်။ဒါကြောင့်ကြည်ကြီးအပြည့်ကျွန်တော်တို့လွတ်လပ်စွာကိုယ်ပြောကြအောင်အပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အပြည့်ပေးလိုပါတယ်။သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတယ
်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလဲသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတယ်။
ဒါပြိကဖြစ်စဉ်တစ်ခုပါခင်ဗျာ။ဘာဘာကြီးနဲ့လောကကြောနဲ့လို့မရပါဘူးခင်ဗျာ။ဘာဘာကြီးတိစမှုပါဘူး။ဒါပြိကဖြစ်စဉ်တစ်ခုပါခင်ဗျာ။ရခိုင်ပြည်ဆိုင်ရာလေကျွန်တော်တို့နိုင်ငံတော်နဲ့ချိန်ညားပြတ်ထုတ်ပြီးသားဖြစ်ပါတယ်။ဝန်ကြီးဌာနတွေနှစ်နှစ်ကဟိုမှာလေကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်။အဲ့ဒီမှာကျွန်တော်ဆွေတူးပြောပြတာမရှိပါဘူး။ဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာ။နော်။ဘာဘာကြီးနဲ့ဘာမှမပတ်သက်ပါဘူး
။မြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်ပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကကတိုင်စိုက်ထူတာတွေကိုပိတ်ပင်ကန့်တတ်တဲ့တည်င်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
။ခုနောက်ပိုင်းမှာကတော့ဒီ Islam ဘာသာဝင်တွေအထူးသဖြင့်ဒီခိုင်းကြီးနဲ့ရှိရဲ့လူငယ်စုဘာသာဝင်တွေပေါ်မှာပုံမူပြီးတော့ချုပ်ဖောက်မှုရှိတယ်ဆိုတော့အတန်နဲ့ထပ်ပေါ်လာတယ်ခင်ဗျာသူကဒီခရစ်စတန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိကျမှုကိုတားဆီးတဲ့အကျညာချက်တွေနောက်ကမှလန်ဘာသာဝင်ရဲ့ဝိကျမှုနဲ့ဒီဟောပြောမှုကိုဒီပိတ်ပင်တဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်သူကကျွန်တော်တို့အစိုးရတွေမကပဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်များနေဒီနည်းစုဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတ်ပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုရှိလာခြင်းကဒီဘာသာရေးနဲ့ခွင့်ပုံမှန်ဆိုးလာတယ်လို့သိစကြတာရှိပါတယ်အစီအစဉ်ထဲမှာလည်းအဲ့ဒါကိုတိကျတာကိုညှိတာတာတွေ့ရပါတယ်
ဒီလိုကန့်တပ်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
်ဘာသာရေးကိုဒီလက်လက်စွာယုံကြည်ကိုယ်ခွင့်ဆိုတာတကယ်အခြေခံကျတဲ့အခွင့်အရေးတဖြစ်ပါတယ်ဒီလူတယောက်ရဲ့ယုံကြည်မှုကိုစိတ်ပင်တားဆီးလို့မရဘူးလို့ဘာသာရေးနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေ၊နောက်ဝိသုမှုတွေ၊သီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်။အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ကြည့်လို့တာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကျန်းဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်။အစီအစဉ်ဘာသာရေးကိုအခြေခံပြီးတော့မုန်တီမှုတွေဖြစ်အောင်လုပ်ဆောင်တာတွေအကျန်းဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ
်။အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူဦးရေ50တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရီးယံဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရင်စရာနိုင်ငံအဖြစ်ဇက်တိုက်သတ်မှတ်ထားပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။ခုတော့မွန်ဝန်ကြီးနှုတ်ထွက်တဲ့သတင်းဆက်ပါမယ်။မွန်ပြည်နယ်အစိုးရအဖွဲ့လက်ရှိစွန့်အင်နယ်ဆက်မွန်ဝန်ကြီးမင်းထင်အောင်ဟန်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့နိုင်ငံတော်သမ္မတလက်မှတ်နဲ့ထုတ်ပြန်ထားပေမဲ့ဝန်ကြီးမင်းထင်အောင်ဟန်ကတော့ပါတီရဲ့ညွှန်ကြားချက်ကြောင့်နှုတ်ထွက်ရတာလို့ပြောပါတယ်။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်ခဲ့တဲ့သူနဲ့ပတ်သက်လို့ဒေသရင်း NLD ပါတီဝင်အချင်းချင်းကြားမှာတိုင်ကြားမှုတွေလည်းရှိခဲ့တယ်လို့သိရပါတယ်။ VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
မွန်ပြည်နယ်အစိုးရဖွဲ့ဝင်လက်ရှိစွန့်အင်နဲ့စစ်မှုဝန်ကြီးမင်းထေအောင်ဟန်အနေနဲ့ပါတီရဲ့ညွှန်ကြားချက်အတိုင်းလိုအပ်ချက်အရနှုတ်ထွက်ခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ခန့်မှန်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။ပါတီရဲ့အစီအစဉ်နဲ့ဒါမှမဟုတ်ကျွန်တော်လည်းပထမအသက်ချက်တော့ဗျာဒါကတော့ပ ုံးဆောင်မှာဘိုင်းလို့လည်းပေါ့နော်ဒီကကို့မှာအပြစ်ရှိလားပေါ့အဲ့လိုမျိုးစိတ်ထဲမှာအတဏ္ဍာရှိလို့လူကြီးတွေကသွားမေးပါတယ်သွားမေးတဲ့အခါကျတော့အဲ့ဒါတွေကြောင့်သူမှမဟုတ်ကျွန်တော်ပါတီရဲ့လုပ်ငန်းလိုအပ်ချက်ရတယ်ဒီလိုမျိုးဒါရွှေ့တာဖြစ်ကြောင်းသူအကုန်လုံးရှင်းပြတယ်ကျွန်တော်တို့ကလည်းဘာသိပ်ပူတာလဲဆိုတော့ကျွန်တော်တို့ကနေပါနေတာလေနေမျိုးဆိုတော့ကျွန်တော်တို့ရဲ့နောက်သားစဉ်ကြီးတဲ့ဒီကိုမဟုတ်တာလုပ်တယ်လို့အထင်ခံရတာမျိုးအထင်မခံစိတ်ကြီးစားတယ်လူကြီးတွေတင်ပြတော့လူကြီးတွေကဒါကိုလည်းအကုန်သူတို့တာဝန်ဖြေရှင်းပေးမယ်ဆိုကျွန်တော်တို့ကလည်းပြောတယ်
ဝန်ကြီးမင်းထင်အောင်ဟာတာဝန်ကလည်းနှုတ်ထွက်ရတာဟာဒေတာတွင်း NLD ပါတီဝင်ချင်းချင်းကြားတိုင်ကြားမှုတွေဖြစ်ပွားနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်ကတော့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းွယ်ကခုလိုသုံးသပ်ပြောဆိုပါတယ
်သူနောက်ဆက်ပြစ်စစ်ကကကျွန်တော်တို့တက်တက်ကြားနေတာပါပြီဒီချက်ကိုဒီဌာနဆိုတာကတော့ဆက်ဆက်ဆက်ပြစ်တဲ့ဌာနလို့ဖြစ်တယ်နောက်ပြီးတော့ဒီပါတီပြန်มาလဲအဆုဖွဲ့ပြီးတော့အကြခကြအကြပေါ်ကြတယ်ကတော့များများတယ်အဲဒီကားပါရဲ့လက်ဆောင်ချက်တော့မမီးမီးကိစ္စတွေရောအခြားရဲ့ဆုံးဖြတ်ချက်တွေကန်တက်ကူမီတွေတဲ့အစီအစဉ်နဲ့ပေါ်မပေါ်ဘူးအဲ့ဒါလည်းကျွန်တော်တို့ကတကယ်တော့ကြားနေတယ်ကျွန်တော်တို့လေ့လာမှုတလောက်တော့ဒီဟာပိုက်ဆဲရတာတက်တာမရှိဘူးဒီတတိရှိတဲ့ဆိုတဲ့ problem နဲ့ဒီကအများအားကျွန်တော်တို့ကိုပေါ်ပြနိုင်ရရှိတယ်ပါပဲ
ဝန်ကြီးမင်းထောင်ဟန်ဟာ NLD ပါတီအတွင်းမဝင်ရောက်ခင်ကတည်းကအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်ပါတယ်။2015ဆွေဆွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တူဦးအနေနဲ့မော်လမြိုင်မြို့မဲဆန္ဒနယ်မှာပြည်နယ်လှုပ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံရပြီးပြည်နယ်လှည့်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရပါတယ်။မင်းထောင်ဟန်အနေနဲ့ဝန်ကြီးတာဝန်နဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကြားရှက်နယ်မှုတွေကြောင့်တိုင်တန်းချင်းခံနေရတယ်လို့လည်းနိုင်မင်းမင်းွယ်ကခုလူဆက်ပြောပါတယ
်။ဝန်ကြီးတို့ဖြစ်တယ်လေဒီကဒီကဒီလိုလုပ်ငန်းမှာဒီကုမ္ပဏီတွေရှိတယ်၊ဆောင်းလုပ်ကုမ္ပဏီတွေရှိတယ်၊ဆရာတော်လုပ်ငန်းတွေဒီကရိုင်းလက်ကတော့ရှိတယ်၊ဒီဝန်ကြီးတပ်ပိုင်းမှာဒီဝန်ကြီးတမားတွေနဲ့ရောဒီဝန်ကြီးအုပ်စုတွေနဲ့ပူးပေါင်းဆောင်ရွက်မှုတခြားနေရာကကျွန်တော်တို့ကတော့ဝက္ခဏနာတော့မသိဘူး။တခြားသူစောက်ကြည့်တွေတိုင်းပိုင်းတွေကစောက်ကြည့်ရခဲ့တယ်ဗျာ။ဒီစတော်ကုမ္ပဏီတွေမှာရှင်းရတယ်ဗျာ။ဒီနယ်တွေကကြားတာပေါ့လေ။
မင်းထောင်ဟာရာသူကနေနှုတ်ဆက်သွားပြီမဲ့လေမွန်ပြည်နယ်လှုပ်တော်ထဲမှာလှုပ်တော်ကိုယ်စားလှယ်သူအနေနဲ့ဆက်လက်တာဝန်ယူသွားမှာဖြစ်ပြီး2020ရွေးကောက်ပွဲအွန်လိုင်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်မွန်ပြည်နယ်ဆိုရဖွဲ့တွင်မှာဝန်ကြီးချုပ်ဦးမင်းမင်းဦးပြီးနောက်ဝန်ကြီးမင်းထောင်ဟာဒုတိယမြောက်နှုတ်ဆက်ခဲ့ရသူလည်းဖြစ်ပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ264ပုံမှခွဲကနဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်ဆိုရဖွဲ့ဥပဒေပုံမှ52ပုံမှခွဲခတ်တို့ပါပြဋ္ဌာန်းချက်များရမွန်ပြည်နယ်ဆိုရဖွဲ့လက်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကို၎င်းရဲ့ဆန္ဒလျောက်ပြည်နယ်ဝန်ကြီးရသူကလည်းနှုတ်ဆက်ခွင့်ပြုကြောင်းနိုင်ငံတော်သမ္မတကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံဝင်တင်ပြတော်တာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မသဘောဆက်ပါမယ်ကျဲအလုံး90နဲ့အလျားလိုက်အစင်းလိုက်73ခုပါတဲ့အမေရိကန်ပြည်ထောင်စုရဲ့အလံကိုဘာသာရေးရဲ့တင်ဂီတာတစ်ခုလိုတော့အမေရိကန်တို့အမျက်တနိုးတန်ဖိုးထားကြတာပါ18ရာစုနောက်ပိုင်းအမေရိကန်တော်လှန်ရေးစစ်ပွဲကာလတွေမှာတော့ George Washington ရဲ့တပ်ကဗြိတိန်နိုင်ငံကလွတ်လပ်ရေးရခဲ့တဲ့အချိန်မှဖြစ်အလံပေါင်းစုံကိုအသုံးပြုခဲ့ပါတယ်ဗြိတိန်နိုင်ငံစီကလွတ်လပ်ရေးရကြောင်းကြေညာခဲ့တဲ့ပြည်နယ်တွေကလည်းအလံအမျိုးမျိုးပြောင်းပြီးတော့အသုံးပြုခဲ့ကြတာမှာအခုနောက်ဆုံးမှာတော့လက်ရှိအသုံးပြုနေတဲ့အမေရိကန်အလံဆိုတာဖြစ်ပေါ်လာပါတယ်ဒီအကြောင်း VOA သတင်း6 Nicola de Ali ကတင်ပေးပို့ထားတာကိုတော့ဆက်ပြီးနားဆင်ပါရှင်အမေရိကန်အလံရဲလို့ဖြစ်မလာခင်အပြောင်းအလဲတွေအတော်များများဖြစ်ခဲ့တယ်လို့အလံအကြောင်းကျွမ်းကျင်နှံဆက်သူ Al Williams ကပြောပါတယ
် The flag evolved it evolved from an unofficial
အမေရိကန်အလံရဲ့ပြောင်းဝင်သီးမှတ်ပြလိုက်တဲ့အချိန်မှာအလံကိုဘယ်သူကစပြီးဖန်တီးခဲ့တာလဲဆိုတာကျွန်တော်တို့တတ်မပြောနိုင်ပါဘူးဒါပေမဲ့ပထမဆုံးအသုံးပြုခဲ့တဲ့သူကတော့ Continental ရေတပ်ဖို့ Paul Jones ပါလျားလိုက်စင်ကြောင်73ခုပါတဲ့အလံတစ်ခုကိုသူတင်းမောပေါ်မှာ1985ခုနှစ်ကဒီဇင်ဘာလကလွှင့်ထုတ်ခဲ့တယ်လို့တော့သူကပြောပါတယ်အလံမှာအနီရောအစင်း9လိုင်းနဲ့အဖြူဝန်လိုင်းက6လိုင်းပါပါတယ်အလံရဲ့အပေါ်ဘဘက်တောင်းအကွက်ကလေးမှာတော့ဗြိတိန်နိုင်ငံရဲ့ Union ချစ်အလံကိုထည့်သွင်းထားပါတယ
်အလံမောကအစင်းလိုင်းတစ်ခုချင်းစီမှာနောက်ခံသမိုင်းကြောင်းကိုစီရှိတယ်လို့အလံဟောင်းတဲ့အကြောင်းကျွမ်းကျင်နန်ဆက်သူ Williams ကပြောတာပါအဲ့ဒီလိုင်း73လိုင်းကဗြိတိန်နိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်တဲ့စူပေါင်းတွန်းလှန်တိုက်ခဲ့ကြတဲ့ပြည်နယ်73ခုကိုကိုးစားပြုတယ်လို့ဆိုပါတယ
် That was the flag that George Washington used the very next month at his headquarters in Massachusetts.
ဒီလံကို George Washington က Massachusetts ပြည်နယ် Cambridge မှာရှိတဲ့သူ့ရဲ့ဌာနချုပ်မှာစတင်ပြုခဲ့တာပါ1986ခုနှစ်ကလတရှောက်ဒီလံကိုကိုလိုနီလက်အောက်ခံဒေသထော်မြန်မာစပြီးအသုံးပြုကြပါတယ
်86ခုနှစ်ဇူလိုင်လ၄ရက်နေ့မှာဗြိတိန်နိုင်ငံကလွတ်လပ်ရင်မရခင်အထိအဲ့ဒီအလံကိုတရားဝင်အသိမှမပြုခဲ့ပါဘူးနောက်ပိုင်းမှာပေါ်ထွက်လာတဲ့ပထမဆုံးတရားဝင်အမေရိကန်အလံကို New Jersey ပြည်နယ်အောက်လွတ်တော်အမတ် Francis Hopkinson ကဖန်တီးခဲ့တာဖြစ်ပါတယ
် And that flag became official on June the 14th
လွတ်လပ်ရေးကြေညာစည်ရန်ထွက်လာပြီး7လအကြာ1989ခုနှစ်ဇွန်လ14ရက်နေ့ရောက်မှဒီလန်ကိုနိုင်ငံတော်လန်ဖြစ်တဲ့တရားဝင်အသိမှတ်ပြုခဲ့တာဖြစ်ပါတယ
်။ Graphic Design ပညာရှင်လက်ဖြစ်အနုပညာရှင်တဦးလက်ဖြစ်တဲ့ Hopkinson ဖန်တီးလိုက်တဲ့အလံကကနဦးမှာ American ရေးတပ်အတွက်ရည်ရွယ်ခဲ့တာပါ
။ Evidence shows that he designed two flags.And possibly three.
ဟုတ်ကဲ့ဆရာအလံတစ်ခုကိုပုံစံထုတ်ခဲ့ဘူးတဲ့ထောက်ထားတွေရှိပါတယ်အလံသုံးခုတော့ဖြစ်ချင်လဲဖြစ်နိုင်ပါတယ်တစ်ခုကတော့အမေရိကန်ပြည်တော်စုအတွက်တစ်ခုကတော့ရေတပ်နဲ့နောက်ဖြစ်နိုင်တဲ့တစ်ခုကတော့လက်နက်ကြီးတပ်တွေအတွက်ဖြစ်ပုံရပါတယ
်ပထမဆုံးအလံမုံဆွဲထားတဲ့ပုံကျန်းတွေမတွေ့ရပေမဲ့ Hopkinson ပုံစံထုတ်ထားတဲ့ဒစိမ့်တုံပုံကျန်းတွေတော့ရှိပါတယ်ဒစိမ့်တုံတစ်ခုမှဆိုရင်အစင်းလိုင်း73ခုပါတဲ့အမေရိကန်အလံကိုတွေ့ရပါတယ်အဖြစ်အောင်အစင်းလိုင်း9ခုနဲ့အနီးရောင်က6လိုင်းဖြစ်ပါတယ်ရှစ်တက်အတွက်ကတော့ပင်လယ်ထဲမှာမြင်သာအောင်လို့အနီရောင်အစင်းလိုင်းတွေကိုအလံရဲ့ထိပ်ပိုင်းနဲ့အောက်ပိုင်းမှာထည့်ထားတာပ
ါ I designed the flag of the United States the great seal the treasury seal
ငွေစည်းကြုံနဲ့လောင်ငွေစက်ကူရဲ့ရှိပိုင်းမှာပုံနှိပ်ဖော်ပြဖို့ဗန်နိုင်းတစ်စီတုံးကိုကျွန်တော်ပုံစံဆွဲထားပါတယ်ဆိုပြီးလွတ်တော်ကို Hopkinson ကစာရေးသားပေးပို့ဘူးပါ
ဒီလိုပုံစံရေးဆွဲပေးတဲ့အတွက်ဝန်ရက်28ကာလနဲ့ညီမျှတဲ့အခအကျဉ်းငွေပေးဖို့ Hopkinson ကတောင်းခံခဲ့တာပါHopkinson ရဲ့မူရင်းဆော်ရဆရာအတော်များများဟာ1980ပြည့်လွန်နှစ်တွေအထိပျောက်ဆုံးနေခဲ့တဲ့အတွက်သူ့ရဲ့အခမ်းအနားကိုသိသူသိမ့်ရှိပါဘူး။အဲ့ဒီအချိန်မှာပဲ George Washington အတွက်ပထမဆုံးအလံကိုချုပ်လုပ်ပေးခဲ့တဲ့အမျိုးသမီး Bessie Ross ကိုနိုင်ငံရေးပြရတ်တစ်ခုအဖြစ်သိသူများပြလာပါတယ်
။ That story was really a story that the family
အမေဘာဆိုပြီး Bessie Ross ရဲ့မိသားစုပြောပြခဲ့ကြတဲ့အကြောင်းအရာကသူတို့ကိုယ်တိုင်ကြားခဲ့သိခဲ့ရတဲ့တကယ့်အကြောင်းအရာတွေဖြစ်ပါတယ်။ဒီအကြောင်းအရာတွေကိုတော်လိုင်းကာလမှာသိသူကတော့တိတ်မြန်များဆဆမရှိပါဘူး
။ Hopkinson ဖန်တီးခဲ့တဲ့ American အလံကိုပထမဆုံးချုပ်ပေးခဲ့တာသူပါဆိုတော့ Bessie Ross ရဲ့ဇလံက1890ပြည့်လွန်နှစ်တွေမှာပထမဆုံးထွက်ပေါ်လာပါတယ်။ဒါပေမဲ့လည်း American အလံကိုအမှန်တကယ်ဖန်တီးခဲ့သူရဲ့မူလစနစ်တမိုင်းကြောင်းကိုသိသူသိနေတဲ့အတွက် Bessie Ross ရဲ့ပြောဆိုချက်အပေါ်မေးခွန်းထုတ်တာတွေလည်းမရှိသလောက်ဖြစ်ခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်းကြအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲအထိ Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ခုတော့ကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါဦ
းနိုင်ငံရေးအရာချင်းချောင်နှောက်ယှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအာခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားရဲ့လက်ချက်အဖြစ်ပြစ်ဖို့ထားပါတယ်။အစားအသောက်ဝယ်ပြီးပြန်လာကီယက်မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လူ့ဖော်ကိုင်ဘက်တွေအင်အားတင်းကြပ်ကြသလိုယူကရိန်းရှေ့ပိုင်းမှာခွဲထွက်ရေးအတွက်ဒေါ်လာပုံကံမှုတွေကိုအပြေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ်းပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာလည်းနောက်ထပ်တင်းမာစရာတစ်ခုဖြစ်လာခဲ့ပါတယ်။အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခံရဆဲရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေရောနေသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဘက်ကအတိမပြုပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြတွေရဲ့လက်နက်ကြီးတွေဒုံးကျည်တွေနဲ့ပစ်ခတ်မှုရရင်အစ္စရေးဘက်ကလည်းရပ်မယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပြည်ထောင်စုဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပါတယ်ရှင်။
တဲ့တင်အချင်းချက်ကိုမတင်ငင်ထိုက်ကကြေညာပေးခဲ့တော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ skip sisk ဖြစ်ပါတယ် VO American အတန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ95 kHz 15.53 ည92.32 kHz 11.83 ည92.57 kHz 9.35နဲ့92.190 kHz 15.95တို့ကနေဖန်ယူနာဆင်နိုင်ပါတယ်ပတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးမာရဲကျမနန်းလာဝ
This program has come to you from the Voice of America, Washington. From Washington.